တရုတ်နိုင်ငံကလူနည်းစုမွတ်စလင်တွေကိုဖိနှိပ်ဆက်ဆံနေတာနဲ့ဟောင်ကောင်နဲ့ထိုင်ဝမ်တို့ပေါ်ပြုမှုဆက်ဆံနေမှုတွေအပေါ်ဝေဖန်ပြောကြားကြဖို့ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကိုအမေရိကန်နိုင်ငံကတိုက်တွန်းလိုက်ပါတယ်။ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကတရုတ်တို့အပြစ်ထောက်ခံတဲ့ဒေသတွင်းဘက်ဆုံစီးပွားရေးပူးပေါင်းဆောင်ရွက်မှု RCEP ကိုဒီသတင်းမှအကုန်မှလက်မှတ်ရေးထိုးကန်ဒီမှာအမေရိကန်ဒုတိယလက်ထောက်နိုင်ငံကြီးဝန်ကြီးမတ်ခ်နက်ပါကအခုလိုတရုတ်တိုက်တွန်းလိုက်တာလည်းဖြစ်ပါတယ်။ဒေသတွင်းဘက်ဆုံစီးပွားရေးပူးပေါင်းဆောင်ရွက်မှု RCEP ဟာကမ္ဘာမှာအကြီးဆုံးလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်တစ်ခုဖြစ်လာနိုင်တာပါ။တောင်ကိုရီးယား၊ဂျပန်၊ထိုင်ဝမ်နဲ့အရှေ့တောင်အာရှနိုင်ငံတွေအနေနဲ့အမေရိကန်ပြည်ထောင်စုနဲ့အတူလက်တွဲလုပ်လို့ကြဖို့နဲ့ပြည်သူတွေရဲ့ပုဂ္ဂလိကသတင်းအချက်အလက်တွေတရုတ်တို့လက်ကိုရောက်မသွားဖို့ရည်ကြီးကြောင်းလဲမတ်ခ်နက်ပါကပြောပါရယ်။ကုန်သွယ်စီးပွားဆက်ဆံရေးရှိနေတဲ့အချက်ကိုလစ်လျူရှုပြီးတရုတ်နိုင်ငံရဲ့စူးရွားတဲ့ပြုမှုချက်တွေအပေါ်ဝေဖန်ပြောကြားရမှာဖြစ်သလိုအမေရိကန်နိုင်ငံလိုပဲဂျပန်နဲ့တောင်ကိုရီးယားနိုင်ငံတို့ကလည်းဒီမိုကရေစီနဲ့လွတ်လပ်မှုတွေကိုကိုစားပြုပြီးတရုတ်နိုင်ငံကိုဝေဖန်ပြောကြားဖို့တာဝန်ရှိတယ်လို့လည်းနက်ပါကပြောပါရယ်။အမေရိကန်နဲ့တရုတ်တို့ရဲ့ကုန်သွယ်စစ်ပွဲနဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမေရိကန်သားပထမမူဝါဒကိုကျင့်သုံးပြီးအရင်သမ္မတဘရက်အိုဘားမားရဲ့အာရှကိုဗဟိုပြုရေး Pivot Asia မူဝါဒကိုအလေးမပေးတော့တာကြောင့်ဒေသတွင်းဘက်ဆုံစီးပွားရေးပူးပေါင်းဆောင်ရွက်မှု RECPAU စချီးထွားလာဖို့အခွင့်အရေးရရှိခဲ့တာဖြစ်ကြောင်း Reuters သတင်းဌာနကပြောပါရယ်ခင်ဗျ။